သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ဘေးရှောင်စခန်းမှာနှော်ရီဝင်းတို့ရွှေ့ပြောင်းအလို့သမားတွေတွားရောက်လူဒန်းနေကြတာပါနှော်ရီဝင်းကတော့ထိုင်းနိုင်ငံကိုရွှေ့ပြောင်းလုပ်လုပ်ကင်ခဲ့တာဆယ်စုနှစ်တခုကြာပါပြီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုပြည်သူအချင်းချင်းနိုင်တယ်လို့အကူညီခဲ့ကြပါတယ်လက်ရှိအခြေအနေတိုင်းဆိုရင်တော့နှော်ရီဝင်းတို့ဟာအခုလိုဆက်ကူညီနိုင်ဖို့မလွယ်ကူတော့ပါဘူးဒီအဖြစ်ရဲ့မြစ်ပြခံမှုကစစ်ကောင်းဆောင်နဲ့လက်ရှိထိုင်းဝန်ကြီးချုပ်မစ်ပေထုံတန်တို့တိကျတွေ့ဆုံမှုကနေစတင်ခဲ့တာပါတရုတ်နိုင်ငံကူမင်းမြို့မှာအဲ့ဒီလိုတွေ့ဆုံချင်းစစ်ကောင်းဆောင်ကထိုင်းနိုင်ငံရောက်အထောက်အထားမဲ့ရွှေ့ပြောင်းလုပ်သားတွေကိုအထောက်အထားပြီးမြောက်အောင်လုပ်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်ရွှေ့ပြောင်းလုပ်သားတွေကိုအထောက်အထားလုပ်ပေးပြီးရင်ထိုင်းနိုင်ငံရဲ့ဘယ်နေရာဘယ်ဒေသမှာမြန်မာနိုင်ငံသားအရေးအတွက်ဘလောက်ရှိလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုမျှဝေပေးဖို့စစ်ကောင်းဆောင်ကတောင်းဆိုခဲ့တာပါအဲ့ဒီလိုစစ်ကောင်းဆောင်ရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးနှော်ရီဝင်းက
ဒီနောက်ပိုင်းတော့ပိုကြက်မလားအခုလောလောဆယ်ရတော့နည်းနည်းတော့တော်အောင်မယ်ကျင်တာပေါ့နောက်ပိုင်းကြီးကြရင်ဘလို့ဖြစ်မလဲဆိုတော့ကိုယ်လည်းမတွေးတတ်ဘူးသူတို့ဥပဒေကလည်းအမျိုးမျိုးပြောင်းနေရပဲလေဒီပေါ်ဘယ်လိုမှမဆိုခစားမှုဖြစ်တာပေါ့တို့နှစ်ယောက်တွေ့ပြီးတဲ့အဲဒီထိုင်းဝန်ကြီးချုပ်ကတွေ့ပြီးတဲ့ဆိုရင်ကိုယ်တို့ကဘာဖြစ်မလဲဆိုတာကိုစိုးရိမ်နေရပေါ့တွားလာတာမှဆာကိုယ်မှမလုပ်ချိုးသလိုပြန်ခံစားရတာပေါ့လေအဲနောက်ပိုင်းကျရင်ကိုယ်တို့ဒီမဟုတ်ဘဲနဲ့အဲကိုတယောက်တည်းမလဲအများအခုရောက်ရှိလာတဲ့ဒီနိုင်ငံရေးနဲ့ပတ်သက်လို့ခလုံးလာတဲ့သူတွေအစိုးရမိတယ်ပေါ့နော်သူကအချက်လက်တွေတောင်းမှုဆိုရင်လက်ရှိအနော်တို့တွေအကုန်လုံးကအချက်လက်တွေရှင်းလိုက်တဲ့ခါမှာတော့အဲပေါ်မှာပဲလေပေါ်မှာပဲဆိုတော့ဒီမှာလုံခြုံမှုမရှိတော့ဘူးလို့ခံစားရတယ်ပေါ့နော်အဲဘယ်လိုဒီနေလို့ဘယ်လိုဒီသွားရမှန်းတော့ဟိုဘာဖြစ်လာမလဲဆိုတော့မသိဘူးပေါ့အစိုးရတော့စိုးရင်လည်းအဲကို့အတွက်ကောအများအတွက်ကောအားလုံးအတွက်ကောအကုန်လုံးကတော့လက်ရှိကတော့ပိုင်းအောင်ကတိနေရွေးနေနေရဆိုတော့စိုးရင်ရတာပေါ့
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံကိုတရားဝင်ရောတရားမဝင်မှာပြောင်းရွှေ့နေထိုင်လာကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကတနေ့တစ်နေ့ပို့တိုးလာပါတယ်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းတင်းရှောင်လာတဲ့လူငယ်တွေဟာလည်းဂျူနဲ့အသေးပါလက်ရှိထိုင်းနိုင်ငံမှာရွှေ့ပြောင်းမြန်မာနိုင်ငံသား9တန်းကျော်ရှိတယ်လို့ရွှေ့ပြောင်းအလို့သမားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်အဲ့ဒီ9တန်းကျော်မှာ2တန်းကျော်ကသာတရားဝင်နေထိုင်ခွင့်အထောက်အထားတွေရှိကြတာပါစစ်ကောင်စီရဲ့လုပ်ရဟာထိုင်းရောက်မြန်မာတွေကိုစိတ်သက်စစ်စင်ရေးအနေနဲ့လှုပ်တာဖြစ်တယ်လို့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။အကြံစကားနဲ့ပြောရင်တော့ညစ်လုံးနေ၊ရစ်လုံးနေ၊ညစ်လုံးနေအတွက်တောင်းတာ။သူတို့အာဏာတည်မြဲရေးအတွက်တောင်းတာ။ထိုင်းရောက်မြန်မာ9တန်း390ခုစိတ်ပိုင်းဆိုင်ရာ၊ရုပ်ပိုင်းဆိုင်ရာအခြားသောအထွေထွေပိုင်းဆိုင်ရာပြည့်ကျနဲ့ကျအခက်ခဲတွေအကြက်တဲတွေစိတ်ပင်ပန်းဆင်းရဲမှုတွေဖြစ်နေအောင်ဒါစိတ်ကြစစ်စီတမျိုးအနေနဲ့သူတို့လုပ်တာပြောရင်တို့အုတ်ချုပ်စကားဆိုင်အုတ်ချုပ်မှုအောင်မှာ EACC ဦးချိုးပြီးတော့ခေါင်းငုတ်ခံပြီးတော့ခေါင်းငုတ်ဝင်ပြီးတော့နေမယ်ဆိုရင်မင်းတို့တက်တောက်တက်တာချမ်းသာရမယ်ငါတို့ကိုတိုက်ရိုက်ညီးနေဖြစ်စေရမုံငွေတွေပါတွေပေးပြီးတော့ကြောင်းညီးနေဖြစ်စေအားခံမယ်တုံ့ပြန်မယ်ငုတ်မခံဘူးဆိုရင်တော့မင်းတို့အနည်းဆုံးတော့စိတ်ပိုင်းဆိုင်ရာစိတ်ဆင်းရဲကိုယ်ဆင်းရဲမှုတွေဖြစ်မယ်မင်းတို့ကင်ဆောင်ထားတဲ့စာရက်စာတမ်းတွေတပတ်တပီးငါတို့ရှင်းလို့ရတယ်ညှစ်လို့ရတယ်ညှစ်လို့ရတယ်စိတ်ချစစ်စီနေတဲ့ယူဟာကြကြလောက်တာဖြစ်ပါတယ
်အော်တိုဘာလတွေကစစ်ကောင်းဆောင်ရဲ့ NCA ကိုနှစ်ပြည့်မင်္ဂလာမှာနိုင်ငံတော်ဝန်စုပူအကြံဖတ်မှုတွေဖြစ်ပွားနေပြီးအပြစ်မဲ့ပြည်သူတွေခက်လေးတငယ်တွေနဲ့ရဟန်းတန်ဃာတွေတည်ဆုံနေရတယ်လို့ဆိုထားပါတယ်အဲ့ဒီလိုဖြစ်ရတွေဟာပြည်ပအမြောက်ထိုးပံ့ပိုးမှုတွေနဲ့ကိုယ်နိုင်ငံကိုတစ်ဆာမဲ့အသိဉာဏ်အားနည်းတဲ့နိုင်ငံသားတွေကတိုင်းပြည်ကိုဖျက်ဆီးနေတာကြောင့်လို့ပြောဆိုခဲ့ပါတယ်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာဒီမိုကရေစီလိုလာတဲ့ပြည်ပရောက်မြန်မာပြည်သူတွေကိုမကြာခဏအပြစ်တင်လေးရှိသလိုအာဏာသိမ်းပြီးနောက်သူ့ရဲ့ပထမဆုံးတရုတ်ခီးစင်မှာလည်းထိုင်းဝန်ကြီးချုပ်ကိုထိုင်းရောက်မြန်မာလူမျိုးတွေရဲ့အချက်လက်တွေတောင်းခံခဲ့တာပါအဲ့ဒီလိုတောင်းခံတာဟာထိုင်းနိုင်ငံရောက်မြန်မာတွေရဲ့ဝင်ငွေတွေကိုအခွန်ကောက်ခံမှုယူရတာဖြစ်သလို
ในอุจจาระยี่ด้วยกูยินดีด้วยกูเอเชียนแต่หน้าเราได้พิจารณาลูกลูกคุณยังลูกสาวสาวยันนี่ตัวอุปจิตเดือดจอสียากาสุบารินเจ้าหนูมีมานานมาพิจารณาแล้วสิโอ้ลูกตัวไหนบ่เนาะลูกตัวไหนอยู่จะพัฒนาไงเอเชียนโยกย้ายตัวเอาลูกสาวยันได้พิจารณาสุดหนูตัวไหนอยู่ไปลูกเอเชียนโยกย้ายสาวยันเลยตัวเจ้าหนูตัวไหนอยู่ทำแบบปีนี้เดียปีบ่ายเนาะเนี่ยมาเอาตัวมาเรียนย้ายสิเกะ ตัวเยาวนุ่ยดีตัวที่คนที่เดียวกันตัววุ่นวุ่ยอยู่เนี่ยตัวเด็กที่รู้ตัวไหนกูกูเก็บบุตรบุอันนี้ตัวยามเองนั่นก็คือว่าเจ้าหนูตัวไหนมาที่กังวลอยู่ท่าเรือเนาะเจ้าหนูสุขภาพในชีวิตปีนี้ที่หนูตัวไหนจะยังตั้งเพื่อที่กูทักทายในเด็กทับบุกเพื่อที่ชีวิตเนาะชีวิตสุดท้ายเจ้าหนูที่เพื่อที่เลือกชาติว่าเราไม่ดีกูกันตัดชนะเนาะนั่นก็คือว่าเราเช่นมีอยู่ก่อนเนาะ ไอ้ที่ลุงยูดีกูตัวมันตัวเองเช่นไรสิได้ด้วยเช่นมีอยู่ตัวนั่นนั่งเงี้ยปุ๊บว่ามือเราแพนซีดาลูกบ่เนาะไอ้ปีนี้ไอ้ที่ลูกไอ้ที่ไอ้ยี่กี้เดือดลูกบ่เนาะแต่เนี่ยเนี่ยแต่เนี่ยช่วยเปลี่ยนตัวลาบูบ่เนาะตัวกูแก้ตัดขึ้นชั่วเช่นเนี่ยแต่พอมีเนี่ยที่ยังกูสั่งยาลาลูกมีเนี่ยเดียวท้ายสุดยาฮะอากูเนี่ยเสด็จมาละมาช่วยเปลี่ยนลูกตาเรื่อยเนี่ยอุบลีเด็กกูก็ชอบเปลี่ยนเกี่ยวอะไร อันนี้นิวบริเตฮะสกังสิโกเซจเน่ทายาบยามาอัลตมารีด้วยส่วนใหญ่จะเชนีพิเดลูช่วยพยายามมาเยี่ยลสาวนิดูริกาตงเตจาวาเรงนิวบริเตียใช้ในงานมาจะเอาเงินนิทายลูกกังเวลมาจุพิเดไปยังเกสียอัลตมาลมาจุตัดแต่งกงเนค่ะนั่นในงานตัวตุนิเจียเอ็มโอยูลงเงินเสียดายตัดแต่งตัวอคอนสัญญาเมลูพอบยาชาวาเรง MOU สัญญาสุราหน้าในงานสุยาจินเชสสังเวียดสันนิษฐานผิดไปเลยเอริMOU สัญญาใช้ในงานมานิทานเวทแต่ตัวยามยามาลูตมารีฮะสิ่งสิ่งกูวิ่งเวกันนี่ยังไงน้องปีสังยามาบ้างจ้าเป็นล่าสังเวียนนั่งสังอาอย่างไงน้องยามาพี่กูเดียวเงียบเปลี่ยนเลยท่าจังอาท้าอาท้าเปียยามาพี่บีกูยิ่งเฉลี่ยดูเลยเปียยามาพี่ไปเอง
ที่เช่นนี้ฮะใช้ยามยามาเรื่อยส่วนใหญ่เรื่อยเช่นนี้พี่เดลูเปล่าดูกันปีนี้เนี่ยพิมพ์อยู่ตัวใจฟังเนี่ยเช่นเอฟดีเอมูซังดาริดาอุทเชบาสรุปคือว่าเราจะรู้คุณเบก้าสิ่งของเราเนี่ยที่เบก้าไต้หวันจูเนี่ยได้ด้วยบิดาดีเชื่อมโยงตัวมาอยู่จะรู้สองยามเมื่อสุดาปัตมาอุโจอาจจะมาเข้าบ้างกันนะที่ก็จะรู้ดีคือเช็ดดีนวัมบาร์โอ้สอรี่ดีเฟบรูอารีสัตว์ตัวยันนี่มาจะรู้ว่าดี ชิบยังลูกตัวมันนั่งตั้งจ่อจันรู้ดีเอ็มโอยูสิ่งนี้กูพยองว่าไหมจันรู้ดีเนี่ยมาสวยอันนี้เนี่ยดูรู้อะไรจันรู้ดีโอ้ในงานกูเล่ามาดูพยองแต่ตอนทูแม่กี่สายเลยดูรู้สวยนี่นี่จะรักชีเลยสรุปสวยพี่เรียกหาเวดาร์เบสัวเว็บพี่ดูรู้ยังในงานดาร์ลูพี่เรียกดูรู้เอชเลกูรู้ดาวน์อารอดาร์ลูปุ่มปุ่มมันรู้จันรู้น่าเลยเลยทำไมไอ้ที่ยังนักเสด็จเรียบาปเชลัยมันเลยสรุปจันรู้ยังคือว่าชิบยังลูกตัวมารีสวยเนี่ยมาจันรู้ว่ายอด ော့တိတ်ဆောင်လာကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းရှိတယ်အဲ့ဒီလူတွေကလည်းကျွန်တော်တို့အစိုးရဒီထိုင်းနိုင်ငံမှာတရားဝင်နေထိုင်ဖို့အတွက်ဆိုတော့အချို့လက်မှတ်တွေကိုင်ဆောင်ထားတာရှိတယ်ဆိုတော့အဲ့ဒီအချက်လက်တွေကိုကျွန်တော်တို့ကအားလုံးနဲ့ပြည့်စုံစုံပေးရမယ်ဆိုလို့ရှိရင်တော့တချို့တို့ဒီနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပေါ့နော်နောက်နိုင်ငံရေးကိုဟိုကျွန်တော်တို့ direct တော့လည်းကောင်းတွယ်ဝိုက်တော့လည်းကောင်းဟိုပံ့ပိုးနေတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေအနေနဲ့တော့ဒါအများကြီးဒီဟိုစိုးရိမ်စရာဖြစ်တယ်ဒါအန္တရာယ်ရှိလိမ့်မယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ
်ထိုင်းနိုင်ငံရဲ့ရွှေ့ပြောင်းမြန်မာတွေဟာစစ်ကောင်စီရဲ့တင်းကြပ်မှုတွေကြောင့်အခက်အခဲတွေနဲ့ကြုံတွေ့နေရသလိုထိုင်းစိုးရရဲ့စီမံချက်တွေကြောင့်လည်းဖန်ဆီးမှုတွေကိုခံနေရပါတယ်ထိုင်းဆိုရဟာအခုနှစ်ဇွန်လကနေအောက်တိုဘာလအထိရပ်ပေါင်း120စီမံချက်ချမှတ်ပြီးထိုင်းနိုင်ငံအတွင်းအထောက်အထားမဲ့နေထိုင်သူတွေကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီစီမံချက်ကာလအတွင်းထိုင်းနိုင်ငံတဝန်အထောက်အထားမဲ့နေထိုင်သူမြန်မာ1200ကျော်ဖမ်းဆီးခံခဲ့ရတယ်လို့ထိုင်းလူ့သမားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ထိုင်းတနိုင်ငံလုံးမှာနေထိုင်တဲ့မြန်မာနှစ်သိန်းကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတည်းမှာ1289ဦးဖမ်းဆီးခံခဲ့ရတာပါထိုင်းနိုင်ငံမှာလာရောက်နေထိုင်လုပ်ကိုင်နေတဲ့မြန်မာတွေအနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုလေ့လာထားသင့်ပြီးတရားဝင်မှုလက်မှတ်တွေကိုလုပ်ထားသင့်တယ်လို့ဥထွတ်ချစ်ကအကြံပြုပြောဆိုပါတယ
်ထိုင်းနိုင်ငံသားတွေမှာလာရောက်နေထိုင်ကြမှရွှေ့ပြောင်းအလုပ်သမားတွေအနေနဲ့တော့ဟိုမဖြစ်မနေပေါ့နော်ဒါနားလည်အောင်လို့ဒီထိုင်းဘာသာစကားနဲ့ကျွန်တော်တို့အခြေခံထိုင်းဥပဒေတွေကိုတော့တစုံတရာဟိုလေ့လာထားသင့်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဆိုအဓိကတော့ပြောပြထိုင်းမှာရှိနေတဲ့ကျွန်တော်တို့ဘလူနီးနဲ့ပဲဖြစ်ဖြစ် ဝင်ရောက်လုတ်ကင်စားတောက်နေကြတယ်မြန်မာရှေ့ပြောင်းလို့တမားတွေကတော့ထိုင်းနိုင်ငံကကျွန်တော်တို့ရန်ဖန်ရန်ခါလုတ်ပြီးတဲ့ကျွန်တော်တို့ဒီတရားဝင်မှုလက်မှတ်တွေကိုတော့ဟိုရအောင်ကျွန်တော်တို့ဆောင်ရွက်ရမယ်လို့ကျွန်တော်အနေနဲ့ဟိုအကြံပေးချင်ပါတယ်အလုတ်တမားတွေကိုတင်းကျပ်မှုတွေကျွန်တော်တို့စာရွက်စာတမ်းတွေလုတ်ရတာတွေကျွန်တော်တို့ဗီဇာတက်တန်းတိုးရတာတွေစာအုပ်တက်တန်းတိုးရတွေကကျွန်တော်တို့ဒီအခက်ခဲတွေလည်းရှိလာမယ်နောက်ပြီးတော့ကျွန်တော်တို့စိုးရအနေနဲ့ကလည်းအထောက်အထားတွေဆက်ဆက်ကြကောက်ခံမယ်ဆိုရင်တော့ထိုင်းနိုင်ငံမှာကျွန်တော်တို့ဒီဟိုတရားမဝင်တဲ့ရွှေပြောင်းမြန်မာအလုပ်သမားတွေကပုံများလာတယ်။တရားမဝင်ရွှေပြောင်းတွေပုံများလာတာနဲ့အမျှကျွန်တော်တို့ဒီကျွန်တော်တို့ဆိုတာလူခွင့်ရေအလုပ်သမားခွင့်ရေချိုးဖောက်ခံရမှာတွေလူကုန်ကူးခံရမှာတွေကဒါကတော့ဆက်တိုက်ဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်။မြန်မာနိုင်ငံရဲ့အစိုးရအဆက်ဆက်မှာထိုင်းရရွှေပြောင်းအလုပ်သမားအရေးဟာမေလျော်ခံတကူသားဖြစ်ခဲ့ရပါတယ်။ဆီအာနာသိန်းကာလာအတွင်းမှာတော့မတူညီတဲ့ရွှေပြောင်းသွားလာမှုတွေကြောင့်ထိုင်းရောက်မြန်မာလူလူအရေးဟာပုံမောကျက်တယ်လာခဲ့တာပါမြန်မာစစ်တပ်ရဲ့ဖိနှိပ်မှုထိုင်းဆိုရရဲ့အနည်းဥပဒေသစ်တွေကြောင့်ပါပဲနော်ယီဝင်းတို့ရွှေပြောင်းအလို့သမားတစုဟာလုံခြုံတဲ့ဘဝရှင်သန်ရေးအတွက်ယုံကန်နေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင့်မားတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ